မြန်မာအရေးအဓိကကျတဲ့အစုအဖွဲ့တွေကြားမတူကွဲပြားတဲ့ရည်တည်ချက်နဲ့အမြင်သဘောထားကွာချက်တွေကိုဆက်ဆက်ပေးဖို့အာဆီယံနဲ့ကြားဥက္ကဋ္ဌအနေနဲ့ချက်ပြီးကြိုးပမ်းဆောင်ရွက်သွားမှာဖြစ်တယ်လို့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူရီကကြေညာပြနေမှာပြောပါတယ်။မကြာခင်ချင်းပါတော့မယ်အာဆီယံထိပ်သီးဆွေးနွေးပွဲအတွက်ကြိုတင်ပြင်ဆင်ဖို့ဂျကာတာသမ္မတအင်ဒိုမှာပြုလုပ်တဲ့ဆွေးနွေးပွဲတက်ရောက်လာတဲ့နိုင်ငံခြားရေးဝန်ကြီးမာဆူရီကအခုလိုပြောတာပါ။အင်ဒိုနီးရှားဟာအာဆီယံလက်ကျဥက္ကဋ္ဌအနေနဲ့အဖွဲ့အစည်းနဲ့ပွင့်လင်းစွာထိတိဆက်ဆံနိုင်ရေးအတွက်တတ်နိုင်သမျှအကြေအပြည့်နဲ့လမ်းဖွင့်ဆောင်ရွက်မှာဖြစ်တယ်လို့အားလုံးရဲ့အမြင်တွေကိုနားထောင်ပြီးမတူကွဲပြားမှုတွေရော့အောင်လုပ်မယ်လို့ပြောပါတယ်။မြန်မာရေးဖြည့်ရှင်းမှုဟာလွယ်ကူတဲ့ကိစ္စမဟုတ်ပေမဲ့အင်ဒိုနီးရှားကဆက်ကြိုးစားမှာဖြစ်ပြီးအင်ဒိုနီးရှားကမြန်မာစစ်တပ်တာဝန်ရှိသူတွေ NUG ဂျာကာလာမျိုးသားညီညွတ်ရေးအစိုးရအဖွဲ့နဲ့တိုင်းဒေသနဲ့နိုင်ငံအဖွဲ့အစည်းတွေအပြင်နိုင်ငံရေးပါတီအများအပြားကိုပါဆက်သွယ်ဆောင်ရွက်မယ်လို့လည်းဝန်ကြီးမာဆူရီကပြောပါတယ်။2023အာဆီယံထိပ်သီးအစည်းအဝေးကိုတော့မြန်မာနိုင်ငံရဲ့အခြေအနေတိုးတက်မှုမရှိတဲ့အတွက်နိုင်ငံရေးအရကိုစားမပြုသူကိုသာလာရောက်ခွင့်ပေးဖို့ပြီးခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးကနေဆုံးဖြတ်ခဲ့တာဖြစ်ပါတယ်။လာမယ့်ထိပ်သီးအစည်းအဝေးမှာမျက်နှာဆုံးကြီးဆွေးနွေးပွဲနဲ့ retreat ဆွေးနွေးပွဲတွေကျင်းပဖို့ရှိပြီးဒီ retreat ဆွေးနွေးပွဲမှာမြန်မာနိုင်ငံဆိုင်အာဆီယံဘုံသဘောတူညီချက်9ရဲ့အကောင့်ထယ်ဖော်ရေးကိစ္စရပ်ကိုအာဆီယံခေါင်းဆောင်တွေကြားဆွေးနွေးမယ်လို့လည်းပြောပါတယ်။သမ္မတဂျိုကိုဗီဒိုတိုရဲ့လမ်းညွှန်ချက်အရဒီနေ့အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာအရေးကိုဆွေးနွေးမှာဖြစ်ပေမဲ့အာဆီယံအတိုင်းဝိုင်းတိုးတက်မှုအချိန်မြင့်တင်ရေးကိုတော့ဦးစားပေးကိစ္စဖြစ်ကြောင်းလည်းပြောပါတယ်။အာဆီယံထိပ်သီးအစည်းအဝေးကိုမေလ10ရက်17ရက်တွင်မှာအရှိနာဆူတန်ဂရာကလာပူဝင်ဘာဂျိုးမှာကျင်းပမှာလည်းဖြစ်ပါတယ်။